ကုလသမဂ္ဂထွေထွေညီလာခံခရစ်စ်ရှယ်ကော်မတီကတန်မတ်ကြီးဦးကျော်မိုးထွန်းကိုမြန်မာအမြဲတမ်းကိုယ်စားလှယ်အဖြစ်ဆက်လက်ထားရှိပြီးနိုင်ငံကိုယ်စားပြုမှုအရေးကိုတော့ဆိုင်းငံ့ထားမယ်လို့ကုလသမဂ္ဂကရရှိတဲ့သတင်းကအတည်ပြုလိုက်ပါတယ်။တနင်္လာနေ့ကျင်းပတဲ့ကုလသမဂ္ဂမှာနိုင်ငံကိုယ်စားပြုသတ်မှတ်ထားတဲ့ခရစ်စ်ရှယ်ကော်မတီအစည်းအဝေးကနေတန်မတ်ကြီးဦးကျော်မိုးထွန်းကိုနေမြဲအတိုင်းနောက်ထပ်သက်တမ်းတစ်နှစ်ထားရှိဖို့သဘောတူဆုံးဖြတ်ချက်ချလိုက်တာဖြစ်ပါတယ်။ကုလသမဂ္ဂမှာနိုင်ငံကိုယ်စားပြုမှုအရေးကိုလည်းဆိုင်းငံ့ထားဖို့ကော်မတီဝင်တွေကသဘောတူခဲ့ကြပါတယ်။ VOA ကနေဦးကျော်မိုးထွန်းကိုခရစ်စ်ရှယ်ကော်မတီအစည်းအဝေးဆုံးဖြတ်ချက်မတိုင်ခင်တည့်ရတွဲဆုံမေးမြန်းခဲ့ရမှာယူကရိန်းကိုကူညီသလိုမြန်မာပြည်သူတွေလည်းကူညီဖို့ကုလသမဂ္ဂမှာပြောကြားခဲ့သလိုယူကရိန်းအရေးနဲ့ပတ်သက်ပြီးလည်းကုလသမဂ္ဂမှာထောက်ခံပြောဆိုခဲ့ကြောင်းပြောပါတယ်။ဒါအပြင်ခရစ်စ်ရှယ်ကော်မတီမှာပါဝင်တဲ့နိုင်ငံအများစုရဲ့ထောက်ခံမှုကိုလည်းရရှိလိမ့်မယ်လို့သူယုံကြည်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ခရစ်စ်ရှယ်ကော်မတီမှာကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်အမေရိကန်ပြည်ထောင်စုရုရှားတရုတ်တို့အပါအဝင်နိုင်ငံ၉နိုင်ငံပါဝင်ကြပါတယ်ခင်ဗျာ